ဆရာဦးဒီမောင်သားခင်ဗျာဒီဒီညော့ဆရာကိုကျွန်တော်ဆရာဝန်တယောက်အနေနဲ့ဆက်သွယ်မြင်းမြန်းလူတာဖြစ်ပါတယ်အဓိကအကြောင်းအရာကတော့ဒီတရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာမိုင်းမောင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေဆက်ဖြတ်တဲ့ဂိတ်ဆိုတာလည်းပဲတနေ့ရတဲ့မဟုတ်ပါဘူးရွာတူရာထဲမှာခလဲကနေဆက်မြင်းကဖြတ်နေတယ်အိမ်တိန်ထဲမှာအိမ်ဦးကငါဒီဘက်မှာအိမ်နောက်ဖိကန်ကဟိုဘက်မှာစသဖြင့်ဖြစ်နေတာလည်းအများကြီးရှိရဲ့ကိစ္စပါဒီနေဆက်ကဆိုတော့ဒီလောက်နေဆက်ချင်းတွေ့နေတဲ့ဒေသမှာကမ္ဘာနိုင်ငံတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားမှုနဲ့နှိုင်းယှဉ်လိုက်မြန်မာပြည်မှာအ ਨੇ စုံဖြစ်နေတာတွေ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗမာဘက်ကအမှန်တကယ်ဆန်းစစ်ကြည့်နိုင်ရလားဆိုတာမေ့နေတာဖြစ်ပါတယ်။ပထမဆုံးမြန်မာနိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဒီရောဂါနဲ့ပတ်သက်တဲ့အခြေအနေကိုဆရာဘလော့သိထားပါတယ်ဆရာ
။ဆရာရေဘူးအားဖြင့်တော့တုတ်ကွေးနေပါလိဖြစ်တယ်။ဆိုရင်ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျန်းမာရေးဝန်ကြီးဌာနကလင်းနဲ့ထားပြီးလုပ်လေလုပ်တာရှိပါတယ်။ဥမာလင်းရင်နေမှာကိုပူချိန်နေစစ်စေးတဲ့ဟာမျိုးငါးခီးတရားတွေပြန်လာတဲ့ခါမျိုးတွေမှာလည်းတွေ့ရလေးရှိတယ်လေတွေ့ပြီဆိုလို့ရှိရင်လည်းတတိချာချာစနစ်တကျလေးလှုပ်တွေလှုပ်တာရှိပါလေအခုကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့ချိန်မှာအတတ်နိုင်ဆုံးတော့တုံ့ပြန်ဆောင်ရွက်ဖို့လုပ်နေတယ်အဖက်မှာလည်းအားများကြတဲ့ပြောဆိုသံတွေကိုလည်းကြားရတယ်ပေါ့နော်ဥမာအဖြစ်နဲ့ဆက်ချင်းဆက်ဆက်နေပြီးတော့အဲနေဆက်ကိုမပိတ်ဘူးလားလို့ပြောတဲ့ဟာမျိုးပေါ့နော်
အဲ့နေကြလည်းပြရခက်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေးနေတာဆရာလေးစိတ်ဝင်ထွက်ဆိုရင်တော့ဒီနေရာကတော့ပိတ်ဖိစားတဲ့ facility လေးပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီပြီးဆက်ဆက်နေတာဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကကစစ်စစ်နိုင်တယ်လို့ပြောလို့ရမလဲဆရာနော
်အဲနေဆက်ထောင်ချီပြီးရှိတယ်ဆိုရင်ဘယ်လိုဒီဝူဟန်ကရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်ကနေဆက်ကတရုတ်ပြည်အနောက်ပိုင်းပေါ့အဲ့တော့တရုတ်ပြည်ရှေ့နယ်အနောက်ဆိုတာကအတော်လေးဝေးကွာသေးတယ်ဗျ။မင်းရင်နဲ့သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်၄နိုင်နဲ့၅နိုင်ခီးလောက်ရှိ။ဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပိုပြီးတိတိကျကျပြောရင်ဝူဟန်နဲ့အဆက်ဆက်ရှိလားဆိုတာပိုပြီးမှန်တယ်။ပိုပြီးပြောတင်တယ်လို့ကျွန်တော်ဒီလိုလေးစဉ်းစားပါတယ
်။ကျန်းမာရေးဝန်ကြီးဌာနကဒီ February 23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပွားသူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေညာတွေ့ရပါတယ်။အဲ့လောက်ထိမှန်နိုင်ပါလားရော။
မြန်မာနိုင်ငံမှာကူးစက်မှုရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်နားလည်မှုပေါ်မှာမူတည်ပါပေါ့နော်ကျွန်မဝန်ကြီးဌာနနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိသည်များအแทမှာတော့မတွေ့သေးဘူးဆိုတဲ့အဓိပ္ပာယ်ပါနော်မြန်မာတိုင်းနိုင်ငံလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူးဒါပေမဲ့ဒီတောင်ကိုရီးယားတူရစ်စ်တွေကမြန်မာပြည်ကိုလာတယ်တွေ့တယ်ပြန်သွားတယ်လူနဲ့ဆက်ဆက်ခဲ့တဲ့လူတွေဘယ်သူတွေရှိတယ်ဆိုတာကိုတောင်ကိုရီးယားနေပြန်ပြီးသတင်းပို့ပေးတယ်ဒီမှာလည်းကျမ်းမာရေးဌာနကတွားပြီးတော့ကြည့်တယ်ပေါ့နော်ဆိုတော့ကြည့်ရတာကတော့အိမ်မှာပဲဒီလူတွေကိုစောင့်ကြည့်တဲ့သဘောမျိုးရှိနေတယ်ထင်တယ်ကျမ်းမာရေးပညာဘေးတော့ပြီးခဲ့တယ်ဒါတဲ့ပို့ပြီးလုပ်ဖို့လိုမလားပေါ့ဒီမှာအဖြစ်မန္တလေးမှာဝူဟန်ကပြန်တဲ့လူတွေအတွက်ထားတဲ့နေရာကိုဖွင့်တယ်ရန်ကုန်မှာဖွင့်တယ်လို့ကျွန်တော်မကြားသေးဘူးပေါ့မန္တလေးမှာပြင်ဆင်တဲ့ကော်မတီဖွင့်တယ်ရန်ကုန်မှာဖွင့်သလားတော့ပြီးရင်အခုပြောရတဲ့ပြုတ်ကိုရီးယားခီးသွားတွေလာသွားတယ်ဖြစ်လာတယ်ဆိုရင်အဲ့ဒီ tourism site ပကံညောင်ဦးတောင်ကြီးအင်းလေးအစဒေသတွေမှာရောဒီလိုပြင်ဆင်ချက်တွေအသင့်ထားသလားပေါ့နော်အဲ့တော့ quarantine လုပ်တယ်ပေါ့နော်လူတွေကိုတီးကြထားလိုက်မယ်လို့ဆိုရင်အဲ့ဒီပြင်ဆင်ထားမှုမှာမန္တလေးကလွဲပြီးကြံတာမတွေ့ရ
ကျွန်တော်လည်းအဓိကအဲ့ဒါကိုမေ့ချင်တာပါမြန်မာနိုင်ငံမှာရောအဲ့လောက်ထိလုံနိုင်တဲ့ facility တော့ရှိရလားလူကလုံနိုင်ရလားဆိုတာဒီကမေးစရာဖြစ်မလို့ထင်ပါတယ်။ဘလို့ကျမရေးဝန်ကြီးဌာနကသူတို့တွေ့ရစီရင်ရတာသူတို့ပြောလိုက်တာတပြည်လုံးမှာတကယ်ဖြစ်နေတဲ့အခြေအနေနဲ့တော်တော်လေးများကွာဟနေကြတာအဲ့တော့
အဲကျွန်တော်တို့ပြောလို့တော့မရဘူးပေါ့နော်။ဒါပေမဲ့များသောအားဖြင့်ခုလိုပညာပေးထားပြီဆိုလို့ရှိရင်တော့အဖျားနာလို့ပြင်ပစည်းကမ်းတွေကိုရောက်တယ်ဆိုလို့ရှိရင်လည်းပြင်ပစည်းကမ်းမှာထိုင်တဲ့ဆရာဝန်တွေကဒီဟာကိုချက်ချင်းအကြောင်းကြားလောက်အောင်တော့အသိပညာဒီနိုးကြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကလူလူရဲ့တုံ့ပြန်မှုလူလူကလည်းတချို့ကမြန်မာနိုင်ငံလူလူရဲ့ကျန်းမာရေးအစီဘလောက်မြင်မသလဲညသောအဖြစ်တချို့ကိစ္စတွေမှာမျက်စိကန်တစ်စီမကြောက်ဆူပြီးတော့ပြောကြတဲ့သဘောမျိုးဟိုတုန်းကရှိခဲ့ပါတယ်အခုခါမှာတော့လူလူဟာအဲ့လက်ကိုသန့်စင်မှုတို့လိုအပ်တဲ့နှာခေါင်းစည်းအုပ်ထားဖို့ဘာလို့ဆိုတာတော့လူတိုင်းလူလူသတိရှိကြပါရဲ့လားအဲ့ပစ္စည်းအရေးတက်ကလုံလောက်လောက်ရှိရလားဆရာကြီးဟ
ိုလူတွေမှာအသိရှိပါတယ်အခုလောက်ပြောနေကြပြီဆိုရင်တို့သတင်းတွေကိုကြားနေကြပြီ Facebook တွေကိုတုံးနေကြပြီသူတို့သိနေကြပြီဒါပေမဲ့အဲ့ဒီပတ်ဝန်းကျင်ကိုဖန်တီးနိုင်ကြလားအစိုးရရဲ့အခန်းကဏ္ဍအဲ့ဒီမှာအရေးကြီးပါတယ်အဲ့ဒီနေရာမှာအားနဲ့ချက်ရှိတယ်လို့ကျွန်တော်ထင်တယ်ဥပမာအားဖြင့်လူတွေသွာလာပြတဲ့နေရာမှာလက်ဆေးဖို့ကျွန်တော်တို့ပြောပေမဲ့လက်ဆေးဖို့ဆက်ပြား
တော့
နော်ကျွန်တော်တို့ဒါတွေကအစိုးရကတာဝန်ယူဆောင်ရဲရမှာဘောနော်အမကျွန်တော်တို့ကအမိုက်ကိုစနစ်ကျစွန့်ပစ်ဖို့ပဲပြောတယ်အမိုက်ပုံထားမပေးဘူးအစိုးရကအဲ့ဒီအတွက်အရေးပေါ်ဘတ်ဂျက်တွေကိုချထားဖို့လိုတယ်ခစ်စ်အစိုးရတွေကများသောအားဖြင့်ပညာရေးနဲ့ကျန်းမာရေးဟာသူတို့ရဲ့အဓိကကြတဲ့အလုပ်ဖြစ်နေထားတယ်မြန်မာနိုင်ငံဘာကအဲ့ဒီနှစ်ခုကိုအဓိကကြတဲ့အလုပ်အနေနဲ့မထားဘဲနဲ့တခြားသောကိစ္စတွေကပူပူကြီးကျယ်တကယ်တော့လုပ်ပြီးတော့ဘာမှအကောင့်ထဲမပေါ်လာတာမျိုးတွေ့ရတယ်
ဒါမဲ့အခုနောက်ပိုင်းမှာကျမရဲ့အသုံးစရိတ်ပညာရေးအသုံးစရိတ်တွေကိုအရင်ကတည်းကအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေးရပါတယ်အဲ့ဟာကောလုံလောလောဆီပါရဲ့လားအခုလိုပြည်သူလူထုအသိပညာကျမရဲ့ဆောင်ရှားမှုအတွက်သူတို့ရဲ့အသိပညာနှိုးကြဖို့အတွက
်အဲ့ဒီနေရာမှာတော့အားနည်းချက်တွေရှိတယ်ထင်တယ်ဘာကြောင့်လဲဆိုရင်ဘတ်ဂျက်ကိုချထားပေးလိုက်ပြီးအသုံးစရိတ်တွေသုံးပြီဆိုဘယ်လိုနေရာမှာသုံးတာလဲလို့ပြန်လဲခွဲချမ်းစိတ်ဖြာဖို့လိုတယ်ဥပမာအားဖြင့်အစာဦးတွေပါများတော့အားဖြင့်အသုံးပြုကြနော်အစာအုပ်တွေမလုံဘူးပေါ့ပါလို့ပါတယ်ဒါမဲ့အစာအုပ်ကတစ်ဖက်ကကိုယ်တွေအတွက်ပတ်စံကြံနေပေါ့ဗျာချပေးလိုက်တဲ့တာဝန်ခံနဲ့အရာရှိတွေအတွက်ပတ်စံကြံနေဒါကြောင့်မို့အစာအုပ်တွေတွန်းဆောက်တယ်အဲ့တော့ကျမရဲ့ဆရာကိစ္စတွေလူသူကလေယူရမဲ့ပညာရေးကလေးတွေရဲ့ပညာရေးတိုးတက်ဖို့နေရာတွေမှာသုံးသလားအဲ့တော့ပြန်ပြီးတော့ဘတ်ဂျက်ကိုသုံးသတ်တဲ့အခါမှာကပညာရေးဆရာအသုံးစိတ်ကိုဘလို့ခွဲခြားပြီးသုံးတယ်လဲဆိုတော့နံပါတ်1အစိုးရမှာပွင့်လင်းမြင်သာမှုအားနည်းတယ်ကျမရဲ့ဌာနကလည်းဓာတ်တွေကိုခွင့်ပြလေခွင့်ပြထားတယ်မရှိဘူးတစ်ဖက်မှာ NGO တွေကလည်းအဲ့ဒီလောက်ထိတောက်ဆိုလေတောက်ဆိုထားလေမရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကခုနဆရာမေးတဲ့မိန့်ခွန်းကမေးတိုက်တဲ့မိန့်ခွန်းဖြစ်တယ်ပို့ပြီးအသေးစိတ်ကြည့်ဖို့လိုတယ်ဥမာအစာအုပ်တွေစောက်တဲ့ညပါပဲအများကြီးချပြီးတော့ကျမရဲ့သုံးစိတ်တက်သွားလားပေါ့ဘာလို့အစာအုပ်စောက်တဲ့အတွက်ကြောင့် contract နဲ့ကိုယ်နဲ့ချပေးတဲ့လူကြားမှာနော်ကျွန်တော်တို့ဒီဟိုချစားမှုပါတယ်ဟုတ်ကဲ့တက်တော်မှုမရှိဘူးလို့မပြောနိုင်ဘူ
းဒီ NLD အစွတ်တက်လာပြီးရဲ့နောက်ပိုင်းမှာလူဦးရေနဲ့ဆရာဝန်အချို့အစားဘလောက်များတိုးလာပါသလဲနှစ်စဉ်ဆရာဝန်မွေးထုတ်နိုင်မှုကရောပိုပြီးတိုးလာပါသလားအဲ့ဒါကြောင့်လည်းရှင်းပြပါခင
်ဗျဆစ်အစွတ်လက်ထက်နဲ့ပြန်ရင်တော့ဆရာဝန်မွေးထုတ်မှုလုံးနည်းနည်းပြန်လျှော့ချလိုက်တယ်ဘာလို့ဆိုဒီသွေးကတော်တော်လေးနည်းလာတယ်အဲ့တော့ဆေးရုံထူထောင်တဲ့အဲကျွန်တော်မိတ်ဆွေတယောက်ပြောတာဆိုလို့ရှိရင်နောက်ပိုင်းမှာဖြစ်လာတဲ့ဆရာဝန်တွေကသူ့ဆေးရုံမှာလာပြီးတော့အလုပ်လုပ်တဲ့အခါမှာဆေးနာမည်ကိုအင်္ဂလိပ်လိုမရင်းနိုင်ဘူး။ဥပမာအနေချက်စင်ဆိုအာနာငယ်ရပ်ပလက်တနာနေဂျက်စင်ဆိုပြီးဗမာလိုရေးတဲ့ဟာမျိုးပေါ့ဗျာ
။
နော်အဲ့ဒီလိုဆေးကိုဗမာလိုစလုံးပေါင်းတဲ့အဆင့်ထိဆရာဝန်တွေကဖြစ်သွားတယ်လို့ကျွန်တော်တကယ်ကြီးပြောတယ်။အဲ့တော့ဒီအကြီးသေးပိုင်းဆိုင်ရာပေါ့အင်မတန်ကိုနှိမ့်ချသွားတယ်။အကြီးအတွက်တွေကိုအများကြီးပြဖို့အတွက်ဆေးဆိုရလက်ထက်မှာကျူးစားခဲ့တဲ့အတွက်ကြောင့်ဒီအတွက်ကျွန်တော်တို့ဒီဘက်ကြောင်းလေးဖြစ်သွားပြီးတဲ့ခေတ်မှာပြန်ပြီးတော့ရှော့ချပါတယ်ဒါကြောင့်မို့လို့အတော့အထွတ်တုံးနဲ့တော့တိုင်းတာလို့မရဘူးလို့ကျွန်တော်ထင်တယ်အဲ့တော့အည်သွေးပိုင်းနဲ့တော့ကျွန်တော်တို့ကြည့်ဖို့လိုတယ်ကျွန်တော်တို့တွေလက်ထက်ကဒီကြောင်းသုံးစာအုပ်တွေကိုကျွန်တော်တို့ဖတ်ရတယ်အခုနောက်ပိုင်းမှာကလေးတွေအဲ့ဒါတွေမဖတ်အဲ့တော့အည်သွေးဆိုင်ရာကိစ္စတော်တော်လေးစကားပြောမယ်လို့ကျွန်တော်ထင်တယ်ဒါကကျမ်းမာရေးမှမဟုတ်ပါဘူးပညာရေးမှလည်းအဲ့ဒါကလည်းပြဿနာတစ်ခုတည်းတော့မဟုတ်ဘူးဆရာရဲ့ဒီကျမ်းမာရေးရည်သွေးကိုစောင့်ရှောက်ပေးရတဲ့ထိမ့်သိမ့်ပေးရတဲ့ဆရာကြီးတွေရဲ့လာစာကိစ္စဝင်ငွေကိစ္စအဲ့ဒီအနေစပြီးသူတို့စေကားနေမှာပဲချိန်ကုန်တဲ့ကိစ္စစသဖြင့်เนาะကိစ္စပေါင်းများစွာပါဝင်နေတယ်ပေါ့เนาะဒါကြောင့်လွယ်လွယ်လေးတော့ကောက်ချက်လေးနဲ့စလို့ရမှာတို့လိုရေပြူရအားဖြင့်တော့ပြောင်းဖို့တော့လိုတယ်လို့အသိဉာဏ်ရှိတဲ့ဝန်ထမ်းတွေခေါင်းဆောင်ပိုင်းတွေမှာတော့အတော်တော်များများရှိပါလုတ်ပိုင်ခွင့်ရှိတာကတက္ကန္တပေါ့
ခုဆက်ဆက်ပြီးတော့ကျွန်တော်မေ့ခြင်းတွေကဆရာစောစောကပြောတဲ့အထက်မှာမန္တလေးမှာတော့ဒါလုတ်တယ်ရန်ကုန်မှာတော့လုတ်လားမသိဘူးဆိုတာပြောတာမျိုးတွေရှိတယ်ဆိုတော့ကျွန်တော်ဒီမှာသတိရလာတယ်မန္တလေးဝန်ကြီးချုပ်ကဆရာဝန်မို့လို့များဒီကိစ္စကိုပို့ပြီးတော့ awareness ပြီးပြီးတော့လုတ်နိုင်သလားရန်ကုန်နဲ့ဆိုင်ရင်ဆိုပြီးတော့ကျွန်တော်စဉ်းစားမိတယ်ဆရာဘာပြောချင်တာလဲတော့
အဲ့လိုတော့ကျွန်တော်မထင်ဘူးပြဝူဟန်ကလာမဲ့ចောင်းသားတွေကိုပထမဦးဆုံးဒါရိုက်ခေါ်လာမှာမန္တလေးဖြစ်တဲ့ကြောင့်မလို့မန္တလေးကိုမှအဓိကဖြစ်သွားတယ်ဒါကတော့လက်တွေ့အကျိုးသိရမှုပေါ့နော်သို့တော့လည်းအဲကျမရင်းနဲ့ပတ်သက်ရင်တော့ဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မို့မှအဲဆရာစောဆရာရဲပေါ့တော့သူတို့နှစ်ယောက်စလုံးကဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့တိတ်ညွတ်မှုဒီအတွက်ပို့ပြီးဂယူးဆိုင်တာတွေတော့ ဒါတော့ရှိနိုင်ပါတယ်သူတို့လည်းဒီလိုယောဂတရားတွေဖြစ်ဒီလိုနုနုကြကြနဲ့ရှိရမယ်ဆိုတော့ဆရာဝန်ဖြစ်ဖို့မလိုပါဘူးเนาะအဲ့ဒီအုတ်ချုပ်စီမံနေတဲ့လူတိုင်းမှာဒီစိတ်ဓာတ်ကတော့ရှိဖို့တော့ဖြစ်ပါလိမ့်မယ်